ဗမော KI နဲ့က KI ကချင်လွတ်မြောက်ရေးအဖွဲ့ဒီလက်နက်ကင်စခန်းတစ်ခုကိုမြန်မာအစိုးရတပ်တွေကစနေနေ့မှစတင်ထိုးစစ်ဆင်နေပါတယ်။ဗမော KI မန်စီမြို့နယ်တွေက KI တပ်တွေရှိတဲ့နေရာတွေအပေါ်လက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေနဲ့တိုက်ခိုက်ခဲ့တယ်လို့ KI ဘက်က VOA မြန်မာပိုင်းကိုပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတင်ကီထိုက်ကအပြည့်အစုံကိုပြောပြမှာပါရှင်။
ကချင်ပြည်နယ်ဗမော KI မန်စီမြို့နယ်ကနေကြိုက်ထိတ်မန်ဝင်းကိုဆက်သွယ်ထားတဲ့လမ်းမကြီးရဲ့အနောက်ဘက်ချမ်းနှစ်ထက်ကျွေးရကကချင်လွတ်မြောက်ရေးတပ် KIA တပ်မဟာ3ရဲ့ရှေ့လမ်းစခန်းတစ်ခုကိုမြန်မာအစိုးရကစနေနေ့နဲ့တနင်္ဂနွေနေ့နေ့ရက်တိတိထိုးစစ်ဆင်ခဲ့ပြီးတော့တနင်္ဂနွေနေ့မှာတော့ KIA တပ်စခန်းရှိရာနေရာနှစ်နေရာကိုထိုးစစ်ဆင်ခဲ့တယ်လို့ကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့တွဲဖက်အတွင်းရေးမှူးဦးလာနန်းကပြောပါတယ
် KIA တပ်မဟာ3တပ်ရင်းတရှေ့လမ်းစခန်းမထက်ကျေးရွာမှာရှိတဲ့ခန်းတွေကိုတမရှိရှိရနေပြီးစစ်ကြောင်းတွေကဝင်လာပြီးတော့ဝင်ပြီးတော့ဟိုထုစစ်ဆင်တာပါအဲ့လိုလုပ်ရင်းနဲ့ပဲတိုက်ပွဲဖြစ်သွားတယ်မနေ့ကလည်းတိုက်ပွဲဖြစ်တယ်ဒီနေ့မနေ့ဘိုင်းမှာလည်းစပြီးတော့တိုက်ပွဲဖြစ်တယ်အေးလည်းပဲစပြီးတော့သူဟိုလက်နဲ့ကြီးကြီးတုံ့ပြုလာတယ်မွန်းလည်းပဲ၃နိုင်ခန်းတင်မှာသူလေရင်နဲ့လာပြီးတော့ပြစ်ခတ်တယ်ဘုန်းကြီးတံမီလုပ်တယ်၃နိုင်ကြိုကြောမှာတစ်ကြိမ်၄နိုင်ခွဲမှာတစ်ကြိမ်ကျဲတိုက်လေရင်နှစ်စင်းနဲ့နှစ်ကြိမ်လာပြီးတော့ပြစ်ခတ်တာမျိုးလုပ်တယ်ခင်ဗျအဲဒီမျက်မနဲ့ရဖြစ်စင်မှာတော့ဒီမထက်ကျေးရမှာသူတို့စစ်ကြောင်းတစ်ကြောင်းနောက်ပြီးတော့ဒီမထက်ကျေးရရဲ့နောက်ဘက်ချမ်းမှာရှိတဲ့စတန်တေးရမှာလည်းစစ်ကြောင်းတစ်ကြောင်းဝင်လာတယ်အဲမှာစိုက်ပွဲတွေနေရာဖြစ်တယ်ဖြစ်ရင်းနဲ့ပဲအဲ့ဒီစစ်ကြောင်းတစ်ကြောင်းကလည်းသူတို့အချင်းချင်းပြစ်ခတ်မာယွင်းမှုလည်းရှိနေရတယ်အဲကြတော့သူထိခိုက်မှုကများသွားတယ်အဲကြတော့နောက်ဆုံးကြတော့လေရင်ဟူသူတို့တုံးတဲ့အဆင့်ဖြစ်လာရတယ်ခင်ဗျအဲထိခိုက်မှုကတော့ကျွန်တော်ဘက်မှာတော့မရှိဘူးခင်ဗျဒါမဲ့ဒီတစ်ဖက်မှာဆီရစစ်ကြောင်းတွေမှာထိခိုက်မှုဒုစရိယာရှိနိုင်တယ်ခင်ဗျာအဲ့လိုဒုစရိယာပါနော်ဒီလိုရဲ့ဟိုထိခိုက်မှုရှိတဲ့အခါမှာသူတို့ဟာအဲ့လိုဟာမျိုးလက်နဲ့ကြီးရောပြန်အပါဟိုတိကြီးမိကြီးလက်တုပ်ပြန်တိုက်ခတာမျိုးလုံးလေလုံးထားရှိတယ်ခင်ဗျာအဲ့ကြတော့တစ်ဖက်မှာထိခိုက်မှုရှိတယ်လို့ဆိုတော့အပေါ်ရန်တရင်ရတယ်ဒါမဲ့ဘလောက်အရေးတွေရှိတယ်ဘေးအဆင့်တွေထိတယ်ဆိုတော့ရတယ်ခင်ဗျာ
စီရင်မဟာဗျူဟာအရာတိတ်ပြီးအရင်မပါလာတဲ့နှစ်ထက်ရွာက KIA တို့ရဲ့တပ်စခန်းကိုမြမတပ်မတော်ဘက်ကအင်အား100နီးပါးအသုံးပြုပြီးတဲကြီးမဲကြီးတိုက်ခိုက်နေတာလို့လည်းဦးလာနန်းကပြောပါတယ်။ KIO ကိုယ်စားလှယ်အဖွဲ့နဲ့မြမအစိုးရအကြီးအကဲတပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တမိုင်းဝင်အပြစ်ရရေးငြိမ်းချမ်းရေးစကားပြောဆိုမှုအပြီးရပ်ပိုင်းအကြားနောက်လက်ရှိရန်ကုန်မှာ KIO အပါအဝင်တိုင်းဒေသလက်နက်ကိုင်တို့နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ကြောင့်တနိုင်ငံလုံးအပြစ်ရရေးဆွေးနွေးနေကြခြင်းကိုအခွင့်ကောင်းယူပြီးမြန်မာတပ်မတော်ကထိုးစစ်ဆင်လာတာလို့လည်းပြောခွင့်ရဦးလာနန်းကတုံ့တက်ပါတယ
်။ KIO ကိုယ်စားလှယ်အဖွဲ့နဲ့ပြည်တော်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကောင်စီဆွေးနွေးပွဲရှိတိုင်းရှိတိုင်းစရဲကရဲတပ်စခန်းရှေ့တပ်စခန်းတွေကိုအမြဲတမ်းဆွေးနွေးဆစ်တက်နေပြီးတော့ဝင်သိမ်းတာမျိုးပြစ်ခတ်တာမျိုးအမြဲတမ်းလုပ်နေကြလုပ်ရလို့ဆင်ပြီးတခုပါဒါကြောင့်မို့အခုလည်းကိုမစနေဘူးက18ရက်နဲ့စတယ်ခင်ဗျာဒီစစ်စင်ရဲ့18ရက်16ရက်18ရက်စပြီးတော့သူအဲ့မှာမြေပြင်လှုပ်ရှားမှုစပြီးလှုပ်လာတယ်တမချီချီကနေပြီးတော့ဟိုဗျူဟာတစ်ခုကနေပြီးတော့အဲ့စစ်စင်ရဲ့တွေပြင်ဆင်လာတယ်မျိုးလှုပ်တယ်ဟို18ရက်နေပြီးတော့တိတိတတာအဲ့ဒီစစ်ကြောင်းတွေဟာသူတို့ရဲ့တပ်ခန်းတွေကိုချင်းကတ်လာတယ်အဲ့ကြတော့ဒီ21ရက်နေမှာစပြီးတော့ဟိုသူတို့ရဲ့စခန်းကိုဝင်တိုက်တဲ့အခါမှာတိုက်ပွဲတွေဖြစ်ပေါ်လာတာပါအဲ့ကြတော့ဒီဆွေးနွေးပွဲကလာအတော်တည်းမှာအမေရန်းလူလူလွန်ခဲ့တဲ့အဖြစ်ပြက်တွေကိုဟိုသူတို့ပြန်ပြီးတော့ဟိုတတ်ဆိုင်ကြည့်တဲ့အခါမှာဆွေးနွေးပွဲရှိတိုင်းဆန်းငယ်တွေကိုဝင်သိမ်းတဲ့ဖြစ်စဉ်တွေရှိတော့ဒီခေါက်ကလည်းရန်ကုန်မှာဆွေးနွေးပွဲရှိတာကိုခွင့်ကောင်းယူပြီးသူရဲ့တက်ချီတန်းငယ်တွေကိုဝင်သိမ်းတဲ့ပုံစံလိုပဲလာသတ်မှတ်လို့ရပါလားဟိုဆွေးနွေးပွဲကိုချက်တော့ဖြစ်စီရွေးချက်တော့ရှိဟာမတူဘူးခင်ဗျာ
အစိုးရစစ်တပ်က KIO ကိုထိုးစစ်ဆင်မှုစတင်ပြင်ဆင်နေချိန်ကတည်းကနေ့စဉ်ထိုးစစ်ဆင်တဲ့အနေအထားတွေကိုလက်ရှိရန်ကုန်မှာဆွေးနွေးနေတဲ့တနိုင်ငံလုံးအပြည့်အဝဆွေးနွေးပွဲမှာ KIO ဘက်ကအလွတ်တဘောမြန်မာအစိုးရကိုပြောကြားခဲ့ပြီးမဲ့ထိုးစစ်တွေကတော့ရပ်မသွားဘူးလို့လည်းဦးလာနန်းကပြောပါတယ်။အခုမြန်မာအစိုးရထိုးစစ်ဆင်နေတဲ့ KIA ရှေ့တန်းစခန်းကိုတော့မြန်မာတပ်မတော်ကအလုံးရင်းနဲ့ထိုးစစ်ဆင်နေတာကြောင့်စစ်ရေးမဟာဗျူဟာအပြောင်းလဲလှုပ်ကောင်းလှုပ်နိုင်တယ်လို့လည်းပြောခွင့်ရဦးလာနန်းကပြောပါတယ်ရှင်